UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်အာတန်ပြည်နယ်မှာနေထိုင်သူတယောက်ကိုမှနိုင်ငံမဲ့တွေမဖြစ်ရေးလိုအပ်တာတွေဆောင်ရွက်ပေးဖို့အိန္ဒိယအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားစီစစ်ရေးမှတ်ပုံတင်စည်းရင်းကိုထုတ်ပြန်ပြီးနောက်ပိုင်းအာတန်ပြည်နယ်အတွင်းနေထိုင်သူ200,000နီးပါးဟာနိုင်ငံမဲ့တွေဖြစ်သွားမယ်အရေးနဲ့ရင်ဆိုင်နေရတာပါ။ UNHCR ရုံးဆိုင်ရာဂျနီဗာမြို့ကနေသတင်းတောက်လီဆာရှလိုင်းရဲ့သတင်းပေးပို့ချက်ကိုကိုရမင်းထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR အနေနဲ့အိန္ဒိယနိုင်ငံသားဟုတ်မဟုတ်အသိပ္ပတိခွင့်ရှိတဲ့အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုပ်ပိုင်ခွင့်ကိုမေးခွန်းထုတ်နေတာမဟုတ်ပဲပကြတိကင်ကထုတ်ပြန်ခဲ့တဲ့နိုင်ငံသားမပူနေစည်းငါနဲ့ခြားလက်ထားကြည့်ခံရလို့နိုင်ငံမဲ့ဖြစ်လာတဲ့သူတွေအရေးကိစ္စကိုစိုးရိမ်ပူပန်မှုများစွာရှိနေတယ်လို့ပြောပါတယ်။ UNHCR ပြောခွင့်ရပါပါဘလော့ကတော့ဒီလိုဖြစ်မလာစေဖို့အတွက်အထက်တကအစွမ်းကုန်လှုပ်ဆောင်ရမယ်လို့ဆိုပါတယ်
။ What we are asking India to ensure that adequate access to information, legal aid and legal
ကုလသမဂ္ဂမဟာမင်းကြီးရုံးကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်တွေနဲ့အညီကျွန်တော်တို့အိန္ဒိယကိုတောင်းဆိုနေတာကလူတွေအနေနဲ့သတင်းအချက်အလက်တွေတရားရေးဆိုင်ရာအကူအညီတွေလုံလုံလောက်လောက်ရရှိစေဖို့ပါဒါမှအဲ့ဒီလူတွေဘယ်သူမှနိုင်ငံသားမဖြစ်ပဲမကြံရိတ်ခဲ့မှာပ
ါနိုင်ငံသားမဟုတ်တဲ့စီးရင်နဲ့မပါဝင်သူတွေဟာတရားရုံးတစ်ပိုင်းဖြစ်တဲ့ဒေသဆိုင်ရာရုံးတွေမှာနိုင်ငံသားဖြစ်ကြောင်းတက်တည်ပြဖို့ရပ်ပေါင်း130ရရှိမှာဖြစ်ပါတယ်တရားမဝင်ရောက်တယ်လို့တမတ်ချင်းခံရသူတွေကတော့အထက်တရားရုံးတွေကိုတက်ရောက်ရမှာဖြစ်ပါတယ်ဒီဖြစ်စဉ်ကဘာတွေဖြစ်လာမလဲဆိုတာကိုပြောဖို့စောလို့နေသေးတယ်လို့လည်းဘလော့ကပြောပါတယ်ဒါပေမဲ့အဲ့ဒီလူတွေတည်အချက်လက်မမှန်မရမှာနဲ့အတနာခံလောတင်ဖို့ငွေကြေးလုံလုံလောက်လောက်မရှိတဲ့အကြောင်းတွေကြောင့်နောက်ဆုံးမှာနိုင်ငံမဲ့တွေဖြစ်သွားမဲ့အရေးကိုတော့စိုးရိမ်ပူပန်မိတယ်လို့လည်းသူကပြောပါတယ်
။ We are urging the government to take steps that mitigate the risk of any individual being left stateless.
ဒီဖြစ်စဉ်ကြောင့်လူတွေကြုံတွေ့နေရတဲ့နိုင်ငံမဲ့ဖြစ်မဲ့အန္တရာယ်အခက်အခဲတွေရောပါသွားဖို့အိန္ဒိယအစိုးရအနေနဲ့လုံးစရာရှိတာလုပ်ဖို့ကျွန်တော်တို့ကတိုက်တွန်းနေတာပါ။အိန္ဒိယပြည်ပကြီးရဝန်ကြီးဌာနကကြေညာချက်မှာတော့အားတက်စရာတချို့ကိုတွေ့ရပါတယ်။စည်ရင်းနဲ့မပါပဲတရင်နေသူတွေအနေနဲ့သူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုအပြည့်အဝရမယ်ဆိုတာမျိုးပါ။
အာတန်ပြည်တွေကလူပေါင်း100,000နီးပါးလောက်နိုင်ငံမဲ့ဖြစ်သွားစေမယ်ဘယ်လို့ရမစိုးဟာနိုင်ငံမဲ့ဥယျာဉ်ရောပါရေးတကဘာလုံးကစ조사အထောက်နေတာတွေကိုတော့ကြီးကြီးကျယ်ကျယ်ထိခဲ့သွားစေနိုင်တယ်လို့လည်း UNHCR ကပြောပါတယ်။ UNHCR အဖွဲ့ရဲ့အဆိုအရကမ္ဘာပေါ်မှာလူ100,000ဟာနိုင်ငံမဲ့ဘဝမှာနေနေကြရပါတယ်။သူတို့ဟာပညာရေးအလောက်ကင်နဲ့တမန်ရေးဆိုင်ရာအခွင့်အရေးတွေကင်းမဲ့နေတယ်လို့မွေးစည်းရေးနဲ့အင်တာစီးတွေကလည်းရှောက်ထားခွင့်မရှိကြပါဘူး။နိုင်ငံသားဖြစ်ကြောင်းတသက်ချမပြနိုင်သူတွေကိုစစ်ထုတ်တာတို့ထိတိမ့်တာတို့မလုပ်ဖို့ကလည်း UNHCR ကအိန္ဒိယအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဒီမှာဒေသနိုင်ငံကနေအထောက်အထားနဲ့ဝင်ရောက်လာသူတွေကိုကျန်လည်းပြထုတ်နိုင်ဖို့ဒီလိုလုပ်တာဖြစ်ကြောင်းထွက်ပေါ်လာတဲ့သတင်းတွေနဲ့အတူအိန္ဒိယဆိုတာကတော့သူရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောကြားနေခဲ့ပါတယ်။တချို့ဝေဖန်သူတွေကလည်းဘင်္ဂလားဒေ့ရှ်ကနေအများဆုံးဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်တွေကိုနှင်ထုတ်ဖို့ဒီလိုလုပ်တာလို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့အာတပီတွေကနေနှင်ထုတ်ခံရသူဘယ်သူ့ကိုမှလက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်။လောလောဆယ်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတပ်သားကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်လုံခွင့်ပေးထားရကြောင်းပါခင်ဗျာ။